သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကမ္ဘာတည်င်းလိုလက်ခွင့်ညွှန်ကိမ်းမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း180နဲ့169အဆင့်မှရှိနေပါတယ်နေစည်းမချသတင်းတောင်များအဖွဲ ISF ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့မေလ3ရက်ရောက်တိုင်းအဲ့ဒီညွှန်ကိန်းကိုနှစ်စင်းထုတ်ပြန်တာပါ ISF ရဲ့အချက်လက်တွေအရမြန်မာနိုင်ငံရဲ့အဆင့်အောင်မှာတရုတ် BNN ရုရှား Iran Syria တို့ရှိနေပြီးသတင်းလွတ်လပ်ခွင့်အမြင့်ဆုံးနိုင်ငံတွေမှာတော့ Norway Estonia နဲ့ Netherlands တို့ကရပ်တည်နေပါတယ်မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်မှာတော့အဆင့်187ရှိခဲ့တာကြောင့်ဒီနှစ်မှာမြန်မာနိုင်ငံရဲ့သတင်းလွှတ်လပ်ခွင့်အဆင့်တွေတိုးလာတယ်လို့ထင်မြင်ယူဆနိုင်ပါတယ်။တကယ်တော့ဒါဟာကြိုတက်လာတာမဟုတ်ဘဲမြန်မာချက်အခြေအနေဆိုးတဲ့နိုင်ငံတွေပေါ်လာတာကြောင့်အခုလိုအဆင့်တက်သွားတာဖြစ်တယ်လို့မီဒီယာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ကြအပြင်ညွှန်ကိန်းထုတ်ပြန်တဲ့ ISF ဖွဲ့ကိုယ်တိုင်ကမြန်မာနိုင်ငံဟာသတင်းသမားတွေရဲ့လုံခြုံရေးအာမခံမပေးနိုင်တာကြောင့်အနေရရှိအဆင့်မှရှိနေသေးတယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီချက်ကိုတော့လက်ရှိဖြစ်ပွားနေတဲ့ပြည်တွင်းစစ်ပဋိပက္ခသတင်းတွေကိုဖော်ပြရမှာအကန့်အသတ်တွေကြုံနေရတဲ့သတင်းသမားတွေကသက်သေထူပါတယ်။စစ်ကောင်စီထိန်းချုပ်နယ်မြေတွေမှာတမကစိုင်းရင်သားလက်နက်ကင်တွေစုမှုထားနိုင်တဲ့နယ်မြေပြည်သူ့ကာကွယ်ရေးတပ်မတော် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PKFA တွေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာသတင်းသမားတွေသတင်းရယူခွင့်အတွက်ထိန်းချုပ်ကန့်သတ်မှုတွေအပြင်အဲ့ဒီနယ်မြေတချို့ကအာဏာပိုင်တွေရဲ့ချိန်ချောက်မှုတွေကိုပါရင်ဆိုင်နေကြရတာပါအရခတ်တော် AE ထိန်းချုပ်ထားတဲ့နယ်မြေတခုမှာသတင်းတင်ဆက်နေတဲ့ Editor တို့က
ဒီလိုအဖက်ကလည်းအဲ့ဒါတွေကိုကျွန်တော်တို့ဖုန်းလိုက်ဖုန်းသုံးမဲ့ဟာတွေအင်တာနက်သုံးမဲ့ဟာတွေသူတို့ကဟိုပေါ့ထိန်းချောင်းမှုတွေကျွန်တော်တို့လုပ်တယ်အဲ့လိုမျိုးဆိုတော့တတိယလေးလေးပုံပြီးသူတည်းတတိယပုံဟောကလုံးဝအနည်းပါလောက်ကျွန်တော်တို့ကြောက်တော့တဲ့ဟာအနေထားတွေရှိတယ်ကျွန်တော်တို့တတိယဒီရယူတဲ့အခါမှာလည်းဟိုအခဲပဲနဲ့ပေါ့တော့ကျွန်တော်တို့သူတို့နေနေဆိုရင်ဒီချောင်းဟာတွေဆိုတော့သူတို့တတိယကောက်တော့ခုပြည့်တဲ့တင်ရတယ်ကွာခုပြည့်တဲ့တင်ရတော့အဲ့မှာစင်ကြမှုတွေရှိတယ်ကျွန်တော်တို့ကတတိယခါတွေကျတော့တတိယကဖြစ်နေပြီအဲ့ဒီတော့အချင်းကြီးကျွန်တော်တရက်နေ့အပြင်တော့တော့တယ်တဟာကြတပက်ဆေးရကြသွားတယ်အဲ့တော့ကြာအဲ့ဒီတင်းကလောရတဲ့ကတော့တဲ့အချင်းမပြေတော့ဘူးဖြစ်တော့တယ်အဲ့လိုမျိုးတွေတော့ကျွန်တော်ထိန်းချုပ်မှုများတယ်ဒါပေမဲ့လုံးဝဒီအာဂျီတော့ဆူဆူတော့ကျွန်တော်မဖြေနိုင်ဘူးပေါ့နော်ကျွန်တော်တော်လို့ရတဲ့နေသရှိတော့ပုံကျဲတော်လို့ရရှိနေသရှိတယ်ကျွန်တော်တို့ကဒီ ULAAA ရဲ့ခွင့်ပြုချက်မရတဲ့ကျွန်တော်တော်လို့မရဘူးကျွန်တော်တို့တက်တက်တော့မယ်ဆိုရင်အန်ဒီကတအားများတယ်အသက်အန်ဒီကိုကျွန်တော်ဆုံးရှုံးတော့နေတဲ့နေသရှိတယ်ဆိုတော့အဲ့ဒီနေရာမျိုးမှာဆိုတော့သူတို့စီရဲ့ခွင့်ပြုချက်နောက်ပြီးတော့ကျွန်တော်တို့ကဒီဆက်တွေကအစပေါ့နော်အကုန်လုံး transportation တွေကတော့သူတို့စီစီပြီးမှပြီကျွန်တော်အဲ့နေရာတော်လို့ရတဲ့အနေအထားရှိတယ်
။သတင်းသမားတွေဟာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းမကဘဲဘယ်လက်နက်ကိုင်အဖွဲ့မဆိုပြည်သူတွေပေါ်ချိုးဖောက်မှုတွေရှိရင်သတင်းတင်ဆက်လေးရှိပါတယ်။အဲ့ဒီတည်းစစ်ကောင်စီရဲ့အရက်သားပြည်သူတွေပေါ်ပြစ်မှတ်ချတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်။အခုနှစ်ဧပြီလတည်းမှာနေစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ80ကျော်သေဆုံးခဲ့ရတယ်လို့နိုင်ငံရေးချင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။ဧပြီ29ရက်ထဲမှာနေစစ်ကောင်စီကအပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးလေကြောင်းက12ကြိမ်တိုက်ခိုက်ခဲ့တာကြောင့်သေဆုံးသူ9ဦးရှိခဲ့ပြီးဒဏ်ရာရသူ18ဦးရှိတယ်လို့လည်းညံလင်းသည့်သုတေသနအဖွဲ့အမှတ်ကြမ်းတွေမှာဖော်ပြထားပါတယ်။အဲ့ဒီလိုနေ့စဉ်ရက်ဆက်ပုံကျဲတိုက်ခိုက်မှုတွေနဲ့ပြည်သူတွေကျွလွန်ခံရတာကိုသတင်းတင်ဆက်တဲ့အခါမှာလည်းအဲ့ဒီသတင်းတွေကြောင့်ပုံကျဲခံရတယ်ဆိုတဲ့ထင်မှတ်တာတွေရှိနေပါတယ်။ဒီလိုထင်မြင်ယူဆချက်တွေကြောင့်ကယင်းပြည်နယ်အတွင်းမှာလည်းသတင်းရယူပိုင်ခွင့်ကအကန့်အသတ်ရှိနေသေးပဲလို့ဒေတာတွင်းမီဒီယာတခုရဲ့ Editor တူကပြောပါတယ်
။ဒီတိုက်ပွဲတွေမှာပေါ့နော်ကျွန်တော်တို့ကတော့ကိုယ်ပဲဟိုဒီတော်လိုင်းရဲ့ပေါ်ကြီးကထိခိုက်တဲ့ဟာမျိုးတွေပြင်ဆက်တဲ့ခါမျိုးတွေမှာလည်းနည်းနည်းကြေညာရှိတယ်ပေါ့နော်အဲ့လိုမျိုးတွေကလည်းဟိုမှစခန်းတိတ်လို့ရတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတော့အဲတက်ဆိုင်ရတောင်ရှိလူတွေကိုကွန်ဖာလို့ပြီးတော့မှတရင်ကိုတင်ဆက်တယ်ပေါ့နော်ဒါပေမဲ့အောက်ရှိရဲ့ပေါ်ကြီးကတော့ဒါတူလို့ဒီဟာကမပြီးဆုံးလေးပဲနဲ့ကျွန်တော်တို့ကတရင်တင်ဆက်တယ်ဆိုပြီးတော့မှကျွန်တော်တို့ကိုအဲဆေးဆိုတာဟိုဟိုတချို့ solution ရှင်းလျှောက်တာအထိပါကျွန်တော်တို့ပြောတာမျိုးတွေလည်းကျွန်တော်တို့ကကြုံခဲ့ရတာမျိုးတွေရှိတယ်ပေါ့နော်
ရခိုင်ပြည်နယ်အတွင်းမှာတော့ကြိုက်ပွဲတွေပြင်းပြင်းထန်ထန်ထပ်မံဖြစ်ပွားခဲ့တဲ့2023နိုဝင်ဘာလကစပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်ကျောက်ခံထားရပါတယ်။လက်ရှိ AA ထိန်းချုပ်ထားတဲ့နယ်မြေတွေကိုလည်းစစ်ကောင်စီကလမ်းပန်းဆက်သွယ်ရေးပိတ်ဆို့ထားပါတယ်။ ပြည်နယ်တွင်မှာလည်းမြို့နယ်တစ်ခုနဲ့တစ်ခုဆက်သွယ်ဖို့ခက်ခဲနေတာကြောင့်ပြည်ပမှာအခြေဆိုင်ရတဲ့သတင်းဌာနတွေအနေနဲ့သတင်းအချက်အလက်မှန်ကိုမြင့်မြတ်ဆက်ဆံရဖို့ခက်ခဲနေကြပါတယ်။အဲ့ဒီလိုအခက်အခဲတွေကြောင့်ရခိုင်ပြည်သူ80ရာခိုင်နှုန်းကသတင်းသိပိုင်ခွင့်ဆုံးရှုံးနေတဲ့အပြင်ဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်ခံထားရတာကြောင့်ကမ္ဘာနဲ့အဆက်အသွယ်ပြတ်သလိုဖြစ်နေတယ်လို့ပြည်နယ်တွင်သတင်းတောက်တွေကရှုမြင်ကြပါတယ်။ဒီလိုပြည်သူတွေသတင်းသိပိုင်ခွင့်အတွက်ကြိုးပမ်းနေကြတဲ့သတင်းသမားတွေဟာသတင်းအမှောင်ချမှုတွေကြောင့်ကြန့်ကြာမှုတွေရှိနေတယ်လို့ထိချုပ်နယ်မြေတနေရာကအသက်28နှစ်အရွယ်အမျိုးသမီးသတင်းတောက်တူကပြောပါတယ်
။တချို့ရိုက်လို့ရတယ် my heavy weight မဖြစ်ဘူးဒီစီးပွားရေးတွေစားဝယ်နေရတဲ့အတွက်ရိုက်မှာဆိုတော့ဒီဈေးဆိုရင်လည်းညီမတို့ location မှာပေါ်ပေါ်လေးဒီကသတင်းပုံစံလေးအခုဒီဟာတော့ဒီလိုမျိုးဒီဈေးကနေပါတယ်ပေါ့ဗျာညာပေါ့ဖျားဆိုရင်ဖျားပေါ့အဲ့လိုမျိုးတော့အာတို့အကန့်တမရှိပဲအကန့်တမထားပဲရိုက်ဖို့ခွင့်ပြုတဲ့နေလဲထင်တယ်ပေါ့လေဘာဖြစ်လို့ဆိုညီမတို့လေအာတိုက်သစ္စာဖောက်လို့မဟုတ်ဘူးလေတော့အဲ့လောက်ကြီးကြအခုကကျတော့အဲ့လိုမျိုးမဟုတ်ဘူးတရင်သမားဆိုတို့ဒီအောက်ကလူကကျတော့ညီမတို့ကိုတိမ်မှန်လို့လို့ပါလို့အဲ့လိုမျိုးဒီအချင်းနဲ့ကြီးကြရတယ်ပါလေရှိတယ်ဆိုတော့အဲ့လိုမျိုးတွေဖြစ်စေရှင်ပေါ့ပဒီဖက်မှာကျတော့လေညီမတို့တရင်လုံးခလုံးဝမရှိတယ်လို့မျိုးဖြစ်နေပေါ့လေဆိုတော့အာတချို့တကိစ္စတွေဆိုတို့နည်းနည်းပပဖြေလျှော့ပေးတယ်လို့ထင်တယ်ပေါ့လေ
လက်ရှိမှာသတင်းသမားတွေဟာသတင်းရယူပိုင်ခွင့်အတွက်စစ်ကောင်စီရောစိုင်းရင်သားလက်နက်ကိုင်အဖွဲ့တွေရဲ့ကန့်သတ်ချက်တွေနဲ့ပါရင်ဆိုင်နေရတာပါ။ကရင်မျိုးသားစီယုံ KNU ထိန်းချုပ်နေမိတဲ့သတင်းဝင်ယူမယ်ဆိုရင်လည်းဗဟုခွင့်ပြုချက်တောင်းခံဖို့လိုအပ်ပြီးသတင်းယူမယ်နေရာနဲ့အကြောင်းအရာတွေတင်ပြဖို့လိုတယ်လို့ပြီးခဲ့တဲ့နှစ်ဧပြီလမှာထုတ်ပြန်ခဲ့ပါတယ်။KNU ရဲ့သတင်းစည်းကမ်းတွေအရအဖွဲ့အစည်းရဲ့လုံခြုံရေးကုန်သိက္ခာနဲ့ပုံရိပ်ကိုထိခိုက်စေမဲ့အရာတွေရှောင်ကျဉ်ရပြီးသူတို့တောင်းခံလာရင်ရိုက်ကူးထားတဲ့ဓာတ်ပုံဗီဒီယိုတွေကိုပြသရမယ်လို့ဖော်ပြချပါတယ်။ဒီလိုကန့်သတ်ချက်တွေကစစ်အစိုးရလက်ထက်စပေးစစ်စီရေးကိုဖျက်ဆီးပြီးမှပြည်သူတွေကိုသတင်းဖြန့်ဝေခွင့်ရတဲ့အခြေအနေကိုပြန်ရောက်သွားသလိုပါပဲ။တစ်ဖက်မှာလည်းဒီနေ့အစောပိုင်းမှာပြချန်လိုက်တဲ့စိုက်ဘာလုံခြုံရေးဥပဒေကသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ဖို့နိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ပြီးသတင်းရပိုင်ခွင့်တွေကိုပုံမှန်ကတ်တက်လာတာတွေရှိတယ်လို့ဝါရင်သတင်းစာဆရာတွေကတုံ့တက်ထားပါတယ်။ဒီလိုကတ်တက်ချက်တွေကြားမှာသတင်းရယူတဲ့အခါအခက်အခဲတွေနဲ့ကြုံတွေ့နေရတာနဲ့ပတ်သက်ပြီး KIC Current Information Center ရဲ့ Editor ချုပ်နမ်ဖော်ကအခုလိုပြောပါတယ်
။ထိခိုက်မှုရှိလို့ရှိတဲ့အကြောင်းကိုနည်းနည်းလေးအချိန်လေးခဏဆောင့်ပြီးတင်ဆက်မယ်ဆိုတာကမှဘယ်လိုမျိုးအပြောင်းပြေးရလဲဆိုတော့ပြန်ပြီးတော့ဟိုလိုမှာဖိအားပေးခံရဆိုတော့ကွန်ဖာအတိပြုဖို့အတွက်ဟိုကသက်ဆိုင်ရပါတော့စောပွားစင်ဒီပါလေးကိုပေါ့နော်ဆက်တွေ့တဲ့ခါကျတော့ဘာပြောလဲဆိုတော့စစ်ကောင်စီရဲ့တိုက်ခိုက်မှုကိုအာဖိရောက်ကြောင်းတတ်သိခံရကြမှာဆိုလို့မဖြေဆိုခြင်းသေးဘူးလို့ဆိုရင်ရအဲ့လိုဆိုတာလေးလည်းရှိတယ်ထိခိုက်ရင်လည်းထိခိုက်တာပေါ်ပြမှုတော့ချက်ချင်းအဆင်မပြေသေးဘူးမထိခိုက်ဘူးဆိုလို့ရှိရင်လည်းမထိခိုက်တာပေါ်ပြမှုတော့အဆင်မပြေသေးဘူးနောက်တစ်ခုကစစ်ဆောင်လေစစ်ဆောင်လေရပါတော့နော်စစ်ဆောင်လေရနေပြီးတော့ဘယ်နေရာကိုဆောင်လဲဆိုတော့ဆောင်မျိုးအာ location မပေါ်ပြမှုတော့သူတို့ကမိတ္တရက်ခံတယ်ဒါကတော့လေဖိအားတော့မပေါ်ဘူးဘာလို့ဆိုတော့တစ်ခါတစ်ခါတနေရာလေးကိုရှေ့သွားရဆိုရှင်ဟိုရှေ့ပြောင်းလာရတယ်ဘူးကြီးဘယ်လောက်ဆိုတော့မျိုးလောက်တိုင်းတန်တော့အဆင်ပြေပြီမဲ့ဘယ်နေရာကမှမဖြစ်ပေမြို့နယ်ရဲ့ပေကြီးရောင်းလာတော့ပြောရှိပြောင်းလဲပေတောင်သားလေးပါဆိုတော့မျိုးကိုအဲ့ location ကတော့သူတို့ request လာရှိတယ
်။သတင်းစာဆရာများကာကွယ်ရေးကော်မတီ CPG ရဲ့အခုနှစ်အစောပိုင်းထုတ်ပြန်ထားတဲ့စီးရင်တွေအရာတစ်ကဘာလုံးမှာသတင်းတောက်အနည်းဆုံး362ဦးဟာအကျဉ်းချနေကြတယ်လို့သိရပါတယ်။တရုတ်အစ္စရေးနဲ့မြန်မာနိုင်ငံကသတင်းစာဆရာတွေဟာအကျဉ်းချခံရတဲ့နေရာမှာအဆိုးဆုံးတိုက်ပွဲတွေအဖြစ်အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနာသိမ်းပြီးချိန်ကစလို့စစ်ကောင်စီဟာမြန်မာသတင်းသမား200ကျော်ကိုဖမ်းဆီးထိန်းသိမ်းမှုတွေပြုလုပ်ခဲ့ပါတယ်။လက်ရှိမှာစစ်နိုင်ငံလုံးရဲ့အကျဉ်းထောင်အသီးသီးမှာထောင်ဒဏ်ချမှတ်ခံထားရတဲ့အမျိုးသမီးသတင်းသမား9ဦးနဲ့အမျိုးသား33ဦးစုစုပေါင်း40ရှိနေပါတယ်။အဲ့ဒီတည်းထောင်ဒဏ်10နှစ်နဲ့အထက်အမြင့်ဆုံးပြစ်ဒဏ်ချမှတ်ခံထားရတဲ့သတင်းသမား11ဦးအထိပါဝင်နေတာပါ။ကြပြင်စစ်တပ်အာဏာသိမ်းခြင်း2021ဖေဖော်ဝါရီတရက်ကနေအခုနှစ်မေလ3ရက်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိအသက်တည်ဆုံးခဲ့တဲ့သတင်းသမား9ဦးအထိရှိခဲ့တယ်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IBCM ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒီလိုသတင်းသမားတွေဟာအသက်ဆွတ်ပြီးအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားနေကြပေမယ့်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေ၊မတရားအသိဆက်နွယ်မှုဥပဒေ၊နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်တွေနဲ့တရားစွဲဆိုခံရပြီးသိရှိထောင်ဒဏ်တွေချမှတ်ခံနေရပါတယ်။ဒါဟာလွတ်လပ်စွာသတင်းရယူထုတ်ဖော်ခွင့်သတင်းရပိုင်ခွင့်ကိုကန့်သတ်နေတဲ့ပြယုတ်တွေပါ။ ပြည်သူတွေကိုမျက်နှာမူတဲ့အုပ်ချုပ်သူတွေဆိုရင်ဒီလိုကန့်သက်ချက်တွေကိုမလုပ်သင့်ဘူးလို့ပြောလာသူက IBCM ရဲ့အထွေထွေမူဦးတိုးစော်လည်းပ
ါဘာမှတော့ဒါလည်းမဖြစ်သင့်ပါဘူးကျွန်တော်တို့စစ်အစိုးရကိုတိုက်ခိုက်ပြီးတော့ခုဟိုမြို့တရားကြီးပေါ့95မြို့လောက်ကလွမြောက်တဲ့နေပြည်တော်အောက်မှာရှိတယ်စစ်တပ်အောက်ကစစ်အစိုးရအောက်ကကြောက်ပြီးလွတ်ပြင်မလဲတခြားဟိုစစ်အစိုးရတန်တန်အုပ်ချုပ်တဲ့လူတွေလည်းကြိုက်ဒီလူတွေတက်ကတော့ပါထူမှလည်းပေါ့နော်တကယ်လည်းဟိုအဲ့ data တွေကိုလွမြောက်သွားတဲ့ data ရဲ့ပြည်သူတွေရဲ့အကျိုးကျေးဇူးကိုပြည်သူတွေရဲ့သတင်းသိပိုင်ခွင့်အတွက်ကျွန်တော်တို့ဟိုနေမှာနော်ဒီလိုမျိုးပဏိပက္ခနေမြေတွေမှာလုံခြုံရေးကိုရှင်းလင်းတင်တာတဲ့ကျေရန်တော့လေတတိယရယူပိုင်ခွင့်ကိုပို့ကြည့်ရပို့ပြီးတော့လွတ်လွတ်လပ်လပ်ပေးတဲ့အခြေအနေရှိပါတယ်။တဏ္ဍာမကြည့်လို့မတော်ပါဘူးရှိပါတယ်။သူတို့ပြင်တော့ဟိုလွမြောက်နေနေတော်တော်များများပါသူတို့ပြင်စီရေးတဲ့အလုံးကြုံရင်မှုဆိုတဲ့ကောင်းတဲ့အောက်မှာကျွန်တော်တို့ရဲ့တတိယရပိုင်ခွင့်ကိုလည်းကန့်တတ်မှုတွေအများကြီးရှိနေပါတယ်။အဲ့ဒါတွေကလည်းမဖြစ်သင့်ပါဘူး။အတက်နိုင်ဆုံးဟိုအဲ့ဒေတာမှနေထိုင်နေတဲ့ပြည်သူတွေမျက်နှာကြည့်ပြီးတော့တတိယလွတ်လပ်ခွင့်ပေးတယ်မှလည်းလို့ပြောပြရတယ်ခင်ဗျာ။
လက်ရှိမှာတော့ IBCM အနေနဲ့တိုင်းရင်းသားလက်နက်ကိုင်ထိ ंछ ုပ်နေမြေတွေမှာသတင်းရယူပိုင်ခွင့်အတွဲတပ်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်နေတယ်လို့သိရပါတယ်။ဒီလိုဆွေးနွေးမှုတွေအလွန်မှာပြည်သူတွေရဲ့သတင်းသိပိုင်ခွင့်အတွဲလွတ်လပ်စွာသတင်းရယူပိုင်ခွင့်နဲ့အတူသတင်းလွတ်လပ်ခွင့်အလင်းပွင့်လာနိုင်မလားဆိုတာကိုသတင်းသမားတွေကမေးခွန်းထုတ်နေကြစေပ
ါ။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ